ရရှင်များတွင်လန်းချမ်းမြေ့ကြပါလားခင်ဗျာ RFA တင်းနှုတ်လေးစကဝိုင်းကိုစတင်ပါတော့မယ်ကျွန်တော်ဒီဘက်တွေဖိတ်ကြားထားတဲ့ပုဂ္ဂိုလ်များကတော့ပထမတဦးကအမျိုးသားဒီမိုကရေစီအင်အားစုကဦးမျိုးစောအောင်ပါဦးမျိုးစောအောင်ရေကျွန်တော်သက်ကောင်းချားလားဗျာ
ဟုတ်ကဲ့ချားပါ
နောက်တစ်ဦးကတော့ပြည်ထောင်စုဒီမိုကရေစီပါတီကဦးတမ်းမင်းစိုးပါဦးတမ်းမင်းစိုးရောကျွန်တော်တို့အတန်ကောင်းချားလားခင်ဗျာ
အော်ချားပါခင်
ဗျာဟုတ်ကဲ့နောက်တစ်ဦးကတော့ကျွန်တော်တို့ပြည်ပကဘလော့ဂါနဲ့လူခွင့်ရလှူရှားသူဒေါက်တာလွန်းစွေပါဒေါက်တာဦးလွန်းစွေနေကောင်းလားဗျာ
ဟုတ်ကဲ့ပါကောင်းပါခင်ဗျာ
ဟုတ်ကဲ့နောက်တူကလည်းပြည်ပရောက်နေတဲ့မြမဒီပိုစီရေးလှူရှားသူဦးလူမော်နိုင်ပါဦးလူမော်နိုင်ရောကျမ်းပါလားခင်ဗျာ
ဟုတ်ကဲ့ကျမ်းပါလေဆရာကြီ
းဆောရရှိမှခင်ဗျာကျွန်တော်တို့ဒီဘက်မှာဆေဆိုးကကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်သင့်မရှင်ပြိုင်သင့်ဆိုတဲ့အတွေ့အခွန်နဲ့ပတ်သက်ပြီးနှစ်ဖက်စိတ်ဝင်စားဆွေးနွေးကြဖို့ညွှန်မှန်းထားပါတယ်အဲ့တော့ဒီတဲမှာအခုဒီရွေးကောက်ပွဲဝင်မဲ့ပြည်ထောင်စုဒီမိုကရေစီပါတီကဦးတမင်းစိုးနဲ့အမျိုးသားဒီမိုကရေစီအင်အားစုကဦးမျိုးစောအောင်တို့ကရွေးကောက်ပွဲဝင်တဲ့နဲ့ဆိုတဲ့အယူဆဘက်ကယက်တီဆွေးနွေးကြမှာဖြစ်ပြီးဦးလူမော်နိုင်နဲ့ဒေါက်တာလွန်းစွေတို့ကတော့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ချင်းမပြုတ်သင့်ဘူးဆိုတဲ့အယူဆဘက်ကယက်တီပြီးသူတို့ရဲ့အမြင်တွေကိုတင်ပြကြမှာဖြစ်ပါတယ်။နှစ်ဖက်စလုံးကိုကျွန်တော်ကမိမိတို့ရဲ့ပြောလို့တဲ့သဘောထားများကိုလွတ်လွတ်လပ်လပ်ပြောနိုင်သလိုအပြန်အလှန်လေးစားမှုနဲ့လည်းပြောဆိုကြပါလို့ကျွန်တော်ကကြိုတင်ပြတဲ့ရခိုင်အပါခင်ဗျာ။အဲ့တော့ခင်ဗျာအခုအရင်ဆုံးစပြီးတော့ပြည်ထောင်စုဒီမိုကရေစီပါတီကဦးတမင်းဆိုရင်ရွေးကောက်ပွဲဘာကြောင့်ဝင်တဲ့လဲယူဆပါလဲခင်ဗျာ
ကျွန်တော်တို့ဘာဖြစ်လို့ရွေးကောက်ပွဲဝင်လို့ယူဆရလဲရွေးကောက်ပွဲလမ်းကြောင်းဖြတ်တန်းဖို့ပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ဆုံးချရလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအချိန်လေးပေါ့နော်လက်ရှိကျွန်တော်20လုံးဖြတ်တန်းတဲ့အချိန်ကိုကျွန်တော်တို့မတားရခြင်းတော့ဗျာဒီပေါ်မှာတားရခဲ့လို့20လုံးကျွန်တော်တို့ဘာဖြစ်တယ်ဆိုအလုံးအသိပါပဲနော်နောက်တစ်ခုကအဲ့ဒီဒဏ်ကိုခံတာကျွန်တော်တို့မျိုးဆက်တွေခံရတာဒီပေါ်မှာအဖြေတစ်ခုလည်းမထွက်ခဲ့ဘူးနော်အဖြေတခုမထွက်လို့ရွေးကောက်ပွဲဝင်လို့အဖြေထွက်နိုင်မလားဆိုတာဒါကျွန်တော်တို့စူးစမ်းကြရမယ့်ကိစ္စတစ်ခုပဲဖြစ်တယ်။နောက်တစ်ခုကဘာရှိလဲဆိုတော့ဒီလမ်းကြောင်းကိုကျွန်တော်တို့ဖြတ်တန်းလို့ဘာဒီအပြောင်းလဲဖြစ်နိုင်မလဲပေါ့။အဲ့ဒီအပြောင်းလဲဖြစ်နိုင်လဲကျွန်တော်တို့အရင်ကမမြှောက်လင့်တာအောင်ကျွန်တော်မြှောက်လင့်တာကဒီအခြေအနေတစ်ခုကနေကျွန်တော်တို့ဘာဒီပြောင်းလဲနိုင်မလဲကျွန်တော်တို့ဘယ်လောက်ထိလုပ်နိုင်မလဲဆိုတော့ကျွန်တော်မြှောက်လင့်တာလေ
။ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲမဝင်တင်ဘူးဆိုတဲ့ဘက်ကဒေါက်တာဦးလွန်းစွေခင်ဗျာအခုဒါကလွန်ဆွေရဲ့အယူအဆသိပြရစေ
။ဟုတ်ကဲ့ဆောနာကပြောရတဲ့အားပေါ့နော်။ကျွန်တော်တို့သူပြောတဲ့ပုံစံကတော့ရွေးကောက်ပွဲဝင်စစ်နေဆိုတဲ့ဘက်ကစဉ်းစားကြည့်တဲ့ဆိုတဲ့ပုံမှာကျွန်တော်ကတော့မြင်လာကြတော့ဟိုကျွန်တော်တို့ဒီလိုစီအင်အားစုစီကိုယ်တိုင်ပင်လင်ပေါ့နော်။ဒီနာဖဆိုတာကနာဝတာကိုအရေးပုံချွတ်ထားတဲ့အဖွဲ့ပဲလေ။ဆိုတော့ကျွန်တော်တို့မြင်လာကသူတို့ကိုယ်တိုင်စီပင်လင်1990မှာရွေးကောက်ပွဲကြီးတစ်ခုကိုကဘာတိမြန်မာတိပြည်သူပြည်သားအားလုံးအသိဟလာဆရာနာကတင်ပပေးခဲ့ပြီလေသူတို့ခါကြတော့အဲ့ဒီရွေးကောက်ပွဲရအောင်မှာကျွန်တော်အမြင့်ဆက်ကြောက်ကြတဲ့အခါမှာသူတို့အဖြေထွက်အောင်မလုပ်ပေးနိုင်ခဲ့တဲ့ကိစ္စကြီးကိုအခုမှဒီနာဝတရောရေကွန်ချွတ်ထားတဲ့ငါအဖလုပ်ပေးမယ်ဆိုရဲရွေးကောက်ပွဲကြီးကဟလာအဖြေတစ်ခုထွက်လိုက်မယ်လို့ဆိုတာကကြတော့ဟိုကျွန်တော်ပုဂ္ဂလိကမဟုတ်ဘောနော်ကျွန်တော်ဗမာပြည်လူပေါင်း360ရှိရဆိုရင်360ကယုံကြည်ပါမလားဆိုတာကိုကျွန်တော်စဉ်းစားကြည့်ရပါအဲ့တော့ယုံကြည်မရှိဘူးဖြစ်လာပဲလေဥမာကျွန်တော်ကရွေးကောက်ပွဲတစ်ခုကိုကျင်းပလို့အဖြေထွက်မယ်ဆိုရင်ကျွန်တော်လည်းစဉ်းစားပါတယ်ဟုတ်တော့ကမ္ဘာပေါ်မှာရှိတဲ့အာဏာရှင်နိုင်ငံတွေကပေါ့နော်အာဏာရှင်တွေကလွတ်မြောက်ခဲ့တဲ့နိုင်ငံတွေထဲမှာအချို့အာဏာရှင်တွေပေါ့နော်ဟိုအာဏာရှင်ဆိုတော့များလဲသူတို့ဆက်ပြရမယ့်အချိန်မှာအကင်းပပနဲ့ဆက်ပေါက်ရှာတဲ့အာဏာရှင်တွေရှိခဲ့ပါတယ်အဲ့လိုလူတွေကတော့ရွေးကောက်ပွဲကိုတကယ်ကိုတရားမျှတတနဲ့လုပ်ပေးပြီးတော့ပေါ့နော်သူတို့အလားအာနာရှင်ဘဝအနေနောက်ဆုတ်ပေးသွားခဲ့တဲ့အာနာရှင်ကြီးရှိခဲ့တယ်။သို့တော်ညာလည်းအခုဘုဇုံမူကြီးတန်းရွှေတို့လုပ်ပေးမဲ့ရွေးကောက်ပွဲကအဲ့လိုမျိုးပေါ့နော်။သူတို့အာနာရှင်ဘဝအနေဟလားထွက်ပေါက်ရှာပြီးတော့နောက်ဆုတ်ပေးမဲ့ရွေးကောက်ပွဲလားဆိုတော့အဲ့လိုမျိုးလမ်းကောက်ကိုကျွန်တော်တို့ကလုံးဝကိုဟိုအခုထိပေါ့နော်အခုချိန်ထိမြင်တွေ့ရခြင်းမရှိပါဘူး။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိရွေးကောက်ပွဲဝင်မဲ့အဖွဲ့တွေပဲကြည့်လိုက်ပါ။ဘာမှစီယုံပိုင်ခွင့်လည်းမမေရမရှိလာမီဒီယာလိုလားခွန်လည်းမပေးလာမဲ့ရွေးကောက်ပွဲမှာလည်းနိုင်ငံတကာစောင့်ကြည့်ခွင့်လည်းမရှိနောက်ပြီးတော့ဒီတရားမများတာလည်းပေါ့နော်သူတို့စစ်တပ်ကဟာနိုင်ငံရေးခန့်ခန္ဓာဥဆောင်မယ်ဆိုတော့ဟိုတမတ်သားပေါ့နော်ဟိုအလကားနေနေဗိုလ်ချုပ်ပြီးယူထားတဲ့ခန့်ခန္ဓာကိုလည်းအဲလက်မှတ်ထိုးပြီးတော့ရွေးကောက်ပွဲဝင်မှာမယ်လို့ပြောထားတဲ့ကိစ္စကြီးမှာဟိုကျွန်တော်အမြင်ပေါ့နော်ကျွန်တော်ကလည်းတိုင်းပြည်ပြောင်းမယ်ဆိုရင်တော့ဟိုဘယ်လိုရွေးကောက်ပွဲဖြစ်ဖြစ်ကျွန်တော်တကယ်တိုင်းပြည်ပြောင်းမယ်ဆိုရင်ဝင်ချင်ပါတယ်သို့တော်လည်းပဲဒီရွေးကောက်ပွဲယူတော့မဝင်ရခြင်းอ่ะသွန်ကကျွန်တော်ပြောခဲ့တဲ့အကြောင်းချက်တွေอ่ะအများကြီးပေါ့နော်တရားမျှတမှုတွေမလွတ်လပ်မှုတွေဟလာအကျောက်တရားတွေနဲ့ရင်ဆိုင်မဲ့ဟာကြီးမှာကျွန်တော်ကတော့ 咱们越搞不一样不呢现在如果在那边的鼓励越搞不我们输赢的现在你拿下的话心里没对不呢哎越搞不我们哪怕是不是欧洲问你们后开的路的呀啊再按你的话嘛人才没这么细的路的面的非常嘛都呼吸的那太不呢比如说呢你那么呀闽南没呀，七老家出来给那位和太阳没啊，七零六九那个闽南，他讲我跟老家到闽南了，你莫是我这个路来路的个，跟那路比如广东中山书记他来不少呢，他那里把这个预告给我是被冒他的路呗，等你人你还我三千家人咯，你哪怕那么预告给我冒名不咯，冒名个哪怕你呢，这路这边跟那路再看你不，小北啦没路跟那方面呢，等你人你还我遇到。
Okay, okay, Dr. Lonsui, okay, I draw general to pay Kutaka, let be in it. Amuda Timosi in Azumiaga, Umios on Kamia, pay a charity on Yoga within the Nesuali General Tibias Kamia.
Diga Chekaroya, Yoga Pue Suraga, Democracy, yeah, Nitaravana, General D, Dara, Democracy, Machine Dona, General Kukemagaro, Yoga Pue Suraga, Democracy, yeah, Machine Machine Lua, Nitara, Kulu, General Usarali.ကျွန်တော်တို့ကဒီရွေးကောက်ပွဲကိုအဓိကဝင်ရတဲ့အကြောင်းရင်းပါနော်အကြောင်းရင်းကဒီနိုင်ငံရေးမှာကျွန်တော်တို့ကဒီ institution နဲ့ change ပေါ့နော်ဒီအကြောင်းလဲတစ်ခုဖြစ်ချင်တယ်လို့ဖြစ်ချင်တဲ့အခါကျတော့ကျွန်တော်တို့ကဒီအကြောင်းလဲဖြစ်ချင်တယ်ဆိုလို့ရှိရင်အကြောင်းလဲတစ်ခုဖြစ်ဖို့လမ်းကြောင်းမျိုးကိုရွေးရမယ်လို့ကျွန်တော်ယူဆတယ်လေယူဆတဲ့အခါမှာကျွန်တော်တို့ကဒီ democracy အကြောင်းလဲကိုသွားကျင်တဲ့အခါကျတော့ကျွန်တော် democracy ဆိုတဲ့စကားနဲ့ညီကျွန်တော်ကပြည်သူလူထုအများစုမပါဝင်နိုင်တဲ့လမ်းကြောင်းမျိုးဟာကျွန်တော်ကအကြောင်းလဲတစ်ခုဖန်တီးဖို့အရန်ခဲရင်တဲ့လမ်းကြောင်းမျိုးဖြစ်တယ်လို့ယူဆတယ်လေအဲ့ခါကျတော့ကျွန်တော်တို့ပြည်သူလူထုလည်းအများစုပေါ့နော်ပါဝင်နိုင်တဲ့လမ်းကြောင်းမျိုးဖြစ်ရမယ်ဆိုတဲ့အခါမျိုးကျတော့စဉ်းစားတဲ့အခါကျတော့ဒီရွေးကောက်ပွဲတစ်ခုဟာဒီပြည်သူလူထုဟာဒီအရှင်ပြည်ပြည်နဲ့ပေါ့နော်ဒီပါဝင်နိုင်တယ်လို့ကျွန်တော်ယူဆတယ်ပေါ့အဲ့ခါကျတော့ public mobilization ရမယ်ပေါ့နော် public mobilization ရတဲ့အခါကျလို့ရှိရင်ကျွန်တော်အပြောင်းလဲတွေကဘုဖြစ်နိုင်တယ်လို့ယူဆတာပေါ့အဲ့ခုနကဒီအငယ်ဦးလုံးစွေပြောတဲ့ဒီကျွန်တော်တို့ဒီရွေးကောက်ပွဲဝင်တဲ့လူတွေကအသက်အန္တရာယ်ရှိတယ်ဆိုတာကလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီအတွက်ကိုတော့ကျွန်တော်တို့ကကြောက်နေလို့မဖြစ်ဘူးပေါ့နော်ကျွန်တော်တို့ကဒီမိုကရေစီလိုချင်တဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီနိုင်ငံရေးသမားတွေကတက်နိုင်သလောက်တော့ကျွန်တော်တို့ကဒီရှိသမျှ risk ကိုယူပြီးတော့မှစေရနာရှိထားပြီးတော့မှအလုပ်လုပ်သွားရမယ်လို့ကျွန်တော်ယူဆတယ်လေအဲ့တော့ကျွန်တော်တို့ကဒီပြည်သူလူထုကပဲကျွန်တော်တို့ကိုတချို့ပေါ့နော်ကျွန်တော်တို့အပေါ်မှာအမြင်ဆောင်နေတဲ့ပြည်သူလူထုကကျွန်တော်တို့ဘောမှာအပြစ်ပြောမယ်ဆိုရင်လည်းကျွန်တော်တို့ကခံနိုင်ရည်ရှိတယ်ပေါ့နော်ကျွန်တော်တို့ကိုတချို့တွေကအန္တရာယ်ပေးမယ်ဆိုလို့ရှိရင်လည်းအဲ့ဒီအတွက်ကျွန်တော်တို့ကတိတ်ပြီးတော့ပြဿနာမရှိပါဘူး၊ဂိမ်းမဆိုင်ပါဘူး။ကျွန်တော်တို့ကမှန်မှန်ကန်ကန်နဲ့စီရင်လာကိုရှေ့ထားပြီးတော့မှအလုပ်လုပ်သွားဖို့ကျွန်တော်မျှော်လင့်ပါတယ
်။ဟုတ်ကဲ့ဦးမျိုးစောင်ကျေးဇူးပဲ။အဲ့တော့ရွေးကောက်ပွဲမဝင်သင့်ဘူးဆိုတော့ဦးလူမော်နိုင်ရဲ့အမြင်လည်းကျွန်တော်ကြားပါရစေခင်ဗျာ
။ဟုတ်ကဲ့အဲ့တော့သုံးတဲ့ရွေးကောက်ပွဲကိုဝင်မယ်ဆိုရင်ဝင်တဲ့ပုဂ္ဂိုလ်တို့မှပါတီဆိုတာကောင်းရှေ့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တင်းတင်းဆောက်ရှောက်ဖို့တောင်းဝန်ရှိပါပြီ။တင်းတင်းဆောက်ရှောက်ပါမယ်လို့ကိုဆိုင်အမေလေထားလို့ကျွန်တော်လေ့လာမိရလေအဲ့တော့ဒီကတော့ရှေ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကလည်းပြည်သူတွေတစ်ခွာရောက်နေတဲ့အချိန်ဒီနောက်ကဒီမိုလိုင်းကြောင့်ပြည်သူတွေတစ်ခွာရောက်နေတဲ့အချိန်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကျဆင်းနေတဲ့အချိန်မှာအာရမအတည်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်လို့ကျွန်တော်ကမြင်တယ်လေဆိုတော့ပြည်သူ့ကိုမျက်မှောက်မမှုဘဲနဲ့ပြည်သူ့ရဲ့ဆန္ဒစစ်မှန်တဲ့ဆန္ဒကိုအချိန်မပြေပဲမရယူနိုင်ဘဲနဲ့အာရမအတည်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေပြုပြီးတော့ဒီမှာရဲ့နောက်ဆက်ရောပဲဟာလေပြည်သူ့အတွက်အကျိုးရှိမှာမဟုတ်ဘူးတက်တက်တော်တော်ဟန်ပေးထားတဲ့ကျပ်ဖို့လိုဖယ်စီရောက်လဲပြီးတော့ဘယ်ပါတီမဆိုပြည်သူလူထုဘယ်လူထုဆိုအကျိုးရှိမဲ့ရောပဲမဟုတ်ဘူးအပြောင်းလဲမဟုတ်ဘူးဒါကြောင့်လို့ဒီရောပဲဟာမဝင်တင်ဘူးဆိုတဲ့အမြင်ကိုကျွန်တော်တို့ဒါပြောရစီဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ကိုလူမော်နိုင်ကျေးဇူးပဲအဲ့တော့ဒီတော်စုဒီမိုကရေစီပါတီကဦးသားမင်းဆိုးရောခင်ဗျလာမယ့်ရွေးကောက်ပွဲကဘလောက်လွတ်လပ်ပြီးတရားမျှတမလဲတကယ်လို့ရွေးကောက်ပွဲပြီးလို့ဦးသားမင်းဆိုးတို့ဒီပြည်သူ့လွှတ်တော်ထဲမှာပါဝင်ရပြီဆိုရင်ရောမြန်မာနိုင်ငံပြည်သူလူထုအတွက်ဘလောက်လှုပ်ခွင့်ရမှာလဲအဲ့ဒါလေးကျွန်တော်ကြားပြရစီလားခင်ဗျာ
ဟောကဒီလိုရှိတာဘလောက်လွတ်လပ်ပြီးတရားမျှတမယ်ဆိုတာကျွန်တော်တို့လည်းစောင့်ကြည့်နေအနေထားပဲရှိတယ်ပြတာပြီးလှုပ်ပြီးမယ်မလှုပ်ပြီးဘူးဆိုတာကတော့သူတို့အပေါ်မှာလက်ရှိတည်သေးတတ်မတော်အစိုးရနဲ့အပေါ်မှာမှုတည်တယ်ဒီပေါ်မှာကိုကျွန်တော်တို့ကနေပြီးတော့စောင့်ကြည့်နေရတဲ့အနေအထားတစ်ခုပဲရှိတယ်သူတို့ကမျှတမယ်ဆိုလို့ပြောနေပြီမဲ့သူတို့လုပ်ရတယ်မျှတမှာမျှတမှာလေအေးသူတို့မမျှတတဲ့အပေါ်မှာကျွန်တော်ကမျှတတယ်ဆိုပြီးဇွတ်ပြီးတော့ကျွန်တော်တို့ကသိခံပြီးတော့ဝင်မှာလည်းမဟုတ်ဘူးနောက်တစ်ခုကကျွန်တော်ကဘာဖြစ်လို့ဒီလိုရွေးကောက်ပွဲကိုဝင်ရဖို့ဆုံးဖြတ်လဲခုနကကျွန်တော်ပြောခဲ့ပြီအငယ်ဦးလောင်းရှင်တို့လည်းပြောတယ်ကိုလူမော်နဲ့ပြောတယ်ဒါကျွန်တော်တို့ကစာနာတဲ့တော့ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ်ကျွန်တော်တို့လည်းဒီလိုဝင်ရတယ်ဆိုတာအရင်နေ့တည်းအများကြီးပြီးဝင်ရတာဒီလိုအရင်နေ့တည်းအများကြီးပြီးဝင်ရတာကိုပြန်နဲ့အင်အားစုတွေအကုန်လုံးကနားလေပြီးကျွန်တော်တို့အတွက်ဒါအားတစ်ခုပဲ ဒီလိုမှမဟုတ်ပဲကျွန်တော်တို့ကခုနလိုမျိုးဘာညာလျှောက်ပြောနေမှာဆိုတော့ဒါကတော့မဖြစ်တဲ့ကိစ္စတွေပါနောက်တစ်ခုကခုနကဦးလေးမေးတော့ပေါ့နော်ပြည်သူတွေအတွက်ကိုလွှတ်တော်ပြင်ဘာလုပ်နိုင်မလဲဆိုတော့ဒီအပေါ်ကိုကျွန်တော်တို့ဘယ်လောက်ထိဝင်ပါခွင့်ရမလဲဆိုတော့ဒီအခြေအနေပေါ်မှာမဟုတ်ဘူးဒီအခြေအနေပေါ်မှာကျွန်တော်အများကြီးဖြတ်တန်းနေရသေးတာကိုယ့်ဘက်အခြေအနေကိုကျွန်တော်ဘာမှစဉ်းစားလို့မရသေးဘူးအဲ့ဒီအခြေအနေကိုကျွန်တော်လက်ရှိဖြတ်တန်းနေတဲ့အခြေအနေတစ်ခုပဲအကယ်၍ဒီအချိန်မှာသူတို့ကဘယ်လောက်ထိကျွန်တော်တို့ကိုလှုပ်လှလှုပ်ခွေပေးမှမပေးမှလဲပေါ့နော်အခုအချိန်တော့ကျွန်တော်တို့လှုပ်လှလှုပ်ခွေပေးဖို့မပေးသေးတာသူတို့ကကျွန်တော်မှအများကြီးအခက်ခဲနဲ့ရင်ဆိုင်ရတဲ့အခက်ခဲတွေဆိုတော့လက်ရှိဒီစဲအစိုးရရဲ့အခက်ခဲတွေရှိလို့ကျွန်တဲ့အခက်ခဲတွေအများကြီးရှိတယ်။နောက်ပြည်သူတွေရွေးကောက်ပွဲပေါ်စိတ်ဝင်စားတဲ့အခက်ခဲတွေအများကြီးရှိတယ်။အဲ့ဒီအများကြီးပုံပေါ်ကျွန်တော်တို့ကအပြောင်းလဲတစ်ခုဖြစ်လို့ဖြစ်များဆိုပြီးတော့ကျွန်တော်တို့ကအားကျုံးမှတဝင်လုပ်နေတာပဲရှိတယ်။
ဟုတ်ကဲ့ဦးတမဆုကျေးဇူးပဲအဲ့တော့ဒေါက်တာလုံးစွေကလည်းပြောပါဦးခင်ဗျာလမ်းမဲ့ရွေးကောက်ပွဲကဘယ်လောက်မြတ်တာမလဲနောက်ပြီးတိတုလွတ်တော်တဲ့မှာဘသူတွေကဘယ်လောက်လောက်လုတ်ခွင့်ရမယ်ထင်တယ်လေခင်ဗျာ
ဟုတ်ကဲ့ဟိုဥမာဆိုရင်ကျွန်တော်ပြောချင်တာကတော့လေဟိုကဘာကောင်မှကျွန်တော်ကအနာရှင်ငယ်လွတ်လောက်တဲ့အချိန်မှာပေါ့နော်ဆုံးမပြောတဲ့ရွေးကောက်ပွဲနဲ့ထပ်ပေါက်ရှာခဲ့တဲ့အနာရှင်တွေကျွန်တော်တို့တွေ့ခဲ့ဘူးပါလေဆိုတော့လည်းကျွန်တော်တို့အခုဘကြုံမူကြီးတန်းချေလုံးမရွေးကောက်ပွဲကြတော့ဟိုဘုရားမူကြီးတန်းချွေကိုယ်တိုင်ကပေါ့နော်ဒီရွေးကောက်ပွဲလုပ်ပြီးတော့ကျွန်တော်တို့ဗမာနိုင်ငံရဲ့ဇက်ခုံဘွားနဲ့သူ့အာဏာကိုချွတ်မဲ့ဆိုရဲအရေးအယာမမြင်ရဘူးပေါ့နော်တခြားအာဏာရှင်တွေရွေးကောက်ပွဲလုပ်ပြီးနောက်ဆုတ်ခဲ့တယ်ဆိုတာကသူတို့ကိုယ်တိုင်ကဟာလာသူ့နိုင်ငံရဲ့နိုင်ငံဇက်ခုံဘွားမှာငါတို့ဆက်လက်ချက်တွေလို့မဖြစ်တော့ဘူးလို့ကိုယ်နိုင်ငံကကိုယ့်လူမျိုးကကိုယ်ချင်းစာလို့ရွေးကောက်ပွဲကိုမမှန်ကန်ကျင်းပခဲ့ပေးခဲ့ပြီးတော့နောက်ဆုတ်ပေးခဲ့တဲ့အာဏာရှင်ပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့ဘုရားမူကြီးတန်းချွေကကျွန်တော်မြင်တဲ့သူတို့ရွေးကောက်ပွဲကျင်းပပေးမယ်ဆိုရင်သူတို့ရွေးကောက်ပွဲကကြတော့အဲ့လိုနောက်ဆုတ်ပေးမယ်ရွေးကောက်ပွဲမဟုတ်ခဲနဲ့သူတို့ရဲ့အာဏာရှင်စနစ်ကိုသောင်းဝန်ချင်းနိုင်ငံတွေရောကမ္ဘာနိုင်ငံတွေရောတရားဝင်ဆောက်ခံအသိမှတ်ပြုစေခြင်းနဲ့သဘောနဲ့လုံးမဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကကြတော့အဲ့လိုပေါ့နော်ဟိုဝင်မပြိုင်စေခြင်းဆိုတာအဲ့ဒါတစ်ချက်အဓိကတစ်ချက်ပေါ့နော်နောက်ချက်ကကြတော့ခေါင်းနာပြောတဲ့ဟုတ်ကဲ့ထားလိုက်အောင်ပေါ့နော်ဟိုဒီဘုရားဘုရားတန်းရှိတော့ကမ္ဘာနိုင်ငံကြီးမှာဟာလားတပ်မတော်ရဲ့ခန့်ကန်တာဥဆောင်ကန်တာနဲ့ရှိရမယ်ဆိုတဲ့သူတို့ဆွဲထားတဲ့အခြေခံမူတဲ့မှာပါတဲ့အတိုင်းဟိုလှုပ်ရှင်တယ်ပဲထားအောင်ပေါ့နော်ဒါပေမဲ့တစ်ခုရှိတယ်ကျွန်တော်တို့ကဟိုကျွန်တော်တို့တိုင်းပြည်မှာဒါမျိုးရှိသည်မရှိသည်မဆိုတာကပြည်သူ့ဆန္ဒကိုခံယူတဲ့လို့ကျွန်တော်မြင်တယ်ဟာလားတပ်မတော်ဟိုခေါင်းဆောင်နဲ့အုပ်စုကွက်ကလေးရနေပြီးတော့ဟာလားနိုင်ငံတော်ကိုတပ်မတော်ကပဲဥဆောင်တဲ့ဆိုပြီးတော့ပြောလို့မရဘူးတကယ်လို့လှုပ်ရှင်တယ်ဆိုတော့ကျွန်တော်ကတော့မလုပ်အောင်မပြောပါဘူးဘုရားမူကြီးတန်းရှိတော်လှုပ်ရှင်တယ်ဆိုရင်ပြည်သူ့ဆန္ဒကိုခံယူတပ်မတော်ကတကယ်ပဲဥဆောင်တဲ့လားဥဆောင်တဲ့အဲ့ဒီအခြေခံကိုထည့်ဆွဲပြီးတော့ဟာလားအခုလိုရွေးကောက်ပွဲကိုပြန်ပါဆိုတဲ့အခါကျတော့ကျွန်တော်ကလုံးဝရွေးကောက်ပွဲကြီးအဲ့လိုပေါ့နော်ဒီလက်ရှိတမတော်တစ်ခုလုံးရဲ့ဆန္ဒဆိုရင်တော့ကျွန်တော်မပြောလို့အခုကကျတော့တမတော်ကိုထိပ်ပန်းရနေပြီးတော့ဖွက်ပြီးတော့ပေါ့နော်အဲ့ဒီအနိုင်ကျင့်ပိုကျနေတဲ့ဟိုလက်သဆုံးစာလေးကသူတို့ထင်ရဆွဲထားတဲ့အခြေခံဥပဒေကိုဟာလာမဲ့ဗမာနိုင်ငံတော်ကြီးမှကြီးယူရမယ်ဆိုတဲ့ရွေးကောက်ပွဲကြီးကိုကျင်းပမှာဆိုတာကကျတော့ဟိုကျွန်တော်တို့ကအဲ့လိုမျိုးရွေးကောက်ပွဲကြီးတော့ဘူးမပေါ့နော်ဟိုအားမပေးသိမှုတော့ကျွန်တော်မြင်တယ်ဗျအဖြစ်ဆိုတော့ရှင်းရှင်းလေးပဲလေဘာမှတရားမျှတမှုလည်းမရှိမီဒီယာလိုလက်ဖွင့်လည်းမပေးစီရင်ဝင်လည်းမပေးအခုထိလည်းဟာလားရွေးကောက်ပွဲကတော့ထောက်ဆင်မှကျင်းပမယ်ဆိုပေမဲ့ငါးလပဲကျန်တော့တယ်ဒါမှလည်းလုတ်ခွင့်မပေးတဲ့ဟာကြီးမှဒါကိုယုံကြည်ပြီးတော့ကျွန်တော်တို့ရွေးကောက်ပွဲဝင်နေဆိုရင်တော့ကျွန်တော်မြင်တော့ရှင်းရှင်းပြောရရင်တော့ဆန္ဒအကိုလည်းစိတ်တော့မဆိုးသက်ခြင်းပေါ့နော်ဒါကကျွန်တော်တို့ပြည်သူလူထုကိုသစ္စာဖောက်တာပဲလို့ကကျွန်တော်ကတော့အဲ့လိုပဲမြင်တယ်ဗျရှင်းရှင်းပြောကြတော့အဲ့လိုပဲပြောခြင်းတယ်
ဟုတ်ပြီဒေါက်တာဦးလုံးစေအခုကျွန်တော်တို့တလဲဒီအမျိုးသားဒီမိုစီအင်အားစုကဦးမျိုးစောအောင်ကိုတင်ပြခွင့်ပြုကြပါတယ်ဦးမျိုးစောအောင်လွတ်လွတ်လပ်လပ်ပြောပါခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့ကဖြစ်လာမယ့်ရွေးကောက်ပွဲမှာနော်ရွေးကောက်ပွဲကဘယ်လောက်ထိအောင် free and fair ဖြစ်မလဲပေါ့နော်ဘယ်လောက်ထိအောင်လွတ်လပ်ပြီးတော့မမျှတမလဲဆိုတာတော့ကျွန်တော်တို့မသိသေးပါဘူးအခုနေအခြေအနေကြည့်အောင်ကတော့ခုနကဒီအန်ကယ်လိုပြောသလိုပဲကျွန်တော်မှစီယုံခွင့်မရသေးတာတွေအနေထားမျိုးပေါ့နော်ကျွန်တော်မျိုးလွတ်လပ်စွာကျွန်တော်တို့ဒီ90တုန်းက90ရွေးကောက်ပွဲတုန်းကလောက်ထိအောင်လွတ်လပ်မှုမရှိတာမျိုးတော့ဒါရှိမှာပေါ့နော်ဒါပေမဲ့ပါတီဒီအနေနဲ့ကတော့ဒီပါတီဒီကခွင့်ပြုထားတဲ့ဘောင်တွေကနေမှာတော့ဒါစီယုံခွင့်တော့ရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကမလွတ်လပ်တာကိုလည်းလွတ်လပ်တယ်လို့ကျွန်တော်မပြောဘူးပေါ့နော်ဒီမမျှတာတာကိုလည်းမျှတာတယ်လို့ပြောမှာမဟုတ်ဘူးကျွန်တော်တို့ကဒီအမှန်တော့အမှန်တိုင်းပဲပြည်သူလူထုကိုချပြသွားမှာပေါ့နော်ဒါပေမဲ့မဖြစ်လာသေးတဲ့ဟာတို့လည်းကျွန်တော်တို့ကတော့ဘယ်လောက်ထိအောင်ပြန်ဆယ်မဖြစ်ပါဘူးလို့တော့ကျွန်တော်တို့ကြိုပြီးတော့မှလည်းနမိတ်မဖက်ချင်တယ်လို့ပြင်လဲမဟုတ်ထားခြင်းဘူးပေါ့နော်ဒါပေမဲ့တခုရှိတာကတော့ကျွန်တော်ရုပ်ောက်ပွဲဝင်တဲ့အခါကျတော့လွတ်တော်ထဲမှာဆိုလို့ရှိရင်ကျွန်တော်တို့ကဗျာလွတ်တော်ကဥပဒေပြည်အာဏာရှိတာဟုတ်လွတ်တော်ဥပဒေပြည်အာဏာရှိတဲ့အခါမှာဥပဒေကအစမ်းမြင်အဖြစ်ဆိုလို့ရှိရင်ကျွန်တော်နှစ်ပိုင်းရှိမယ်ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့ပြည်သူလူထုပေါ်မှာအုတ်ချက်မဲ့ဥပဒေတွေပေါ့နော်ဆိုတော့အစမ်းမြင်အဖြစ်နှစ်ပိုင်းရှိတဲ့အခါမှာကျွန်တော်တို့ကဥပဒေတွေနှစ်ခုစလုံးကိုကျွန်တော်ကပြင်ဖို့ပြုပြင်ဖို့ပိုကောင်းတဲ့ဥပဒေတွေရေးဖို့ကျွန်တော်တို့ ပြောလင်းနေပေါ့နော်ပြောလင်းတဲ့ခါကျတော့ပထမအချင်းကတော့ဟုတ်ပါတယ်ကျွန်တော်ပြောသလိုပဲခရီးဘုံအချိန်ကဥပဒေကိုပြုပြင်ဖို့ကတော့အရန်ခဲရင်းနဲ့ခဲရင်းပါသေးတယ်ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့ရဲ့လုပ်ငန်းရှင်တွေမှာကဆရီးဘုံအချိန်ကဥပဒေကိုလဲတာတန်းနေတယ်လို့ကျွန်တော်တို့ပြုပြင်သွားမယ်ဆိုတဲ့ဟာကိုကျွန်တော်တို့ကြည့်တယ်ရင်းရင်းရေးထားပါတယ်ပြီးတဲ့ခါကျတော့ပို့ပြီး ကျွန်တော်တို့စီးပွားရေးတွေဖွင့်ပြီးအောင်လုပ်ချင်တယ်ပညာရေးကျောင်းလေးတွေဖြစ်အောင်လုပ်ချင်တယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါတွေကလွတ်တော်မှာပဲလုပ်ပိုင်ခွင့်ရမယ်လို့ကျွန်တော်ယူဆတယ်လေ
ခုကျွန်တော်တို့မော်နိုပိုလီချင်းနေတဲ့စီးပွားရေးအခြေအနေတွေပေါ့နော်ဒါတွေကိုလည်းကျွန်တော်တို့ကအန်တီမော်နိုပိုလီလောစီပါတယ်ပေါ့နော်လက်ဝဲကြီးအောင်စီးပွားရေးစနစ်မျိုးတွေပပျောက်တော့ကျွန်တော်တို့ကကြိုးစားပြီးတော့မှပြည်သူလူထုတွေတကယ်လုပ်ငန်းလုပ်ပိုင်ခွင့်တွေရရှိပြီးတော့မှတန်းပြီးဖွင့်ပြလို့တဲ့ကိုလွမ်းစုံနေတဲ့ဖက်ရမှာထားရပါတယ်။ဖက်လဲဆို။ဟုတ်မျိုးဆိုအောင်လောက်ပါစကားဆက်လိုက် အနေနဲ့ရောဒီအမျိုးသားဒီမိုစီအင်အားစုကိုဒီ NLD ခေါင်းဆောင်တချို့ကရွှေကုန်းတိုင်းပြည်ညာချက်ကအများသဘောတူဆုံးဖြတ်ခဲ့တယ်ဒီတည်းမှာပါဝင်တဲ့ပုံကူတွေကအခုမှဒီလိုခွဲထွက်ပြီးတော့ NLD ရွက်ကောက်ပွဲမဝင်သင့်ဘူးလို့ဆုံးဖြတ်ချက်ချပြီးနောက်မှာဒီလိုလောက်ကြတာကအမျိုးသားဒီမိုစီအဖွဲ့ချုပ်ပေါ်မှာတစ္ဆာဖောက်ကကြားတယ်ဆိုတဲ့အယူဆတချို့ပြောပါတယ်ခင်ဗျအဲ့ဒါဘယ်လိုမြင်လဲခင်ဗ
ျကျွန်တော်တော့ဒါတစ္ဆာဖောက်တယ်လို့လုံးဝမမြင်ပါဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့ခုနကပြောသလိုပဲကျွန်တော်တို့ကဟုတ်ပါတယ်ခင်ဗျားတို့ပြောသလိုပဲကျွန်တော်တို့ဒီ NDF မှာပြန်ပြီးတော့မှဥဆောင်ဖွဲ့စည်းတဲ့ပုံပေါ်တွေက NLD မှာဥဆောင်ခဲ့ပြီးဒီတဲ့ခါကြတော့ဒီရွှေကုန်းတိုင်းပြည်ညာစာတမ်းလို့ဟာမျိုးကိုရေးခဲ့ကြတယ်ပေါ့နော်ရေးခဲ့ကြပြီးတော့အခုကြမှာဘာဖြစ်လို့ရွက်ကောက်ပွဲဝင်ဖို့ဆုံးဖြတ်တယ်လဲဆိုတဲ့ခါကြတော့အခုကအဲ့ဒီရွှေကုန်းတိုင်းပြည်ညာစာတမ်းမှာလည်းသူကရှင်းရှင်းလင်းလင်းရေးထားတယ်ဗျဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ပေးမယ်ဆိုလို့ရှိရင်ဒါ NLD အနေနဲ့ရွက်ကောက်ပွဲဝင်ဖို့စဉ်းစားမယ်ပေါ့နော်အဲဒါမျိုးရေးထားတယ်ပြီးတဲ့ခါကြတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မပေးဘူးပါ냐ပေါ့နော်ကျွန်တော်တောင်းဆိုတာတွေမရဘူးဆိုလို့ရှိရင်ဘာလုပ်မယ်ညာလုပ်မယ်လို့ကျွန်တော်ဘာမှပြောမထားဘူးဗျဒါဟုတ်အရှင်ထားထားတယ်ဗျအရှင်ထားထားတဲ့အခါကျတော့အခြေအနေအရကျွန်တော်တို့ကပြည်သူလူထုအတွက်ကိုနိုင်ငံရေးပါတီတစ်ခုအခိုင်အမာရှိဖို့လိုအပ်တယ်လို့ယူဆတဲ့အခါကျတော့ဒါကရွေးကောက်ပွဲဝင်ဖို့ဖြစ်လာတာပေါ့နော်ကျွန်တော်တို့လူကြီးတွေအနေနဲ့ဒီလိုပြည်သူလူထုပေါ်မှာပထမဦးဆုံးစဉ်းစားပြီးတော့မှဒါဒီပါတီတစ်ခုအခိုင်အမာရှိဖို့ဒါစဉ်းစားတာဟာပြည်သူလူထုပေါ်မျက်နှာမူတယ်လို့ပဲကျွန်တော်ယူဆတယ်ပေါ့နော်ဒါပြည်သူလူထုပေါ်မှာသစ္စာဖောက်တယ်လို့ကျွန်တော်လုံးဝမယူဆပါဘူ
းဦးမျိုးစောအောင်ကျေးဇူးပါခင်ဗျအဲ့တော့ဟုတ်ကဲ့ဦးလူမော်နိုင်ရဲ့သဘောထားတွေလည်းသိပြစေခင်ဗျတ
ချို့ကျွန်တော်တို့အနေထားမှာတော့ဒီမှာပေါ့နော်ဒီရုပ်ောက်ဝင်ဝင်မဲ့ပါတီတွေအားရှိတယ်ဒီပါတီတွေအနေနဲ့စီယုံပိုင်ခွင့်လက်ရှိပြည်သားကစီယုံပိုင်ခွင့်တော့မရှိသေးဘူးတို့လည်းဆုတ်ရှားပိုင်ခွင့်မရှိဘူးဟာသူတို့တွေချုပ်တဲ့ပြည်တွေဆိုရင်လုံးဝဆက်ချပိုက်တာရှိရပေါ့နော်တခြားလက်ရှိကျွန်တော်တို့စီယုံကတော့တိရတကွာလုံးဝလွတ်လပ်မှုရှိဘူးခုမူဝါဒကိုလွတ်လပ်ထားပြပိုင်ခွင့်မရှိဘူးတော်တဲ့လုံးလလုံးပိုင်းရှိနေတာစက်ခံရေးပါတီဖြစ်တယ်လေအဲတော့ဒီပါတီရဲ့အဲမင်းရောက်တော့လေဒီလက်ရှိဝန်ကြီးရဲ့ကိုယ်ဟာဘောင်းမီချိုးဝန်ကြီးရဲ့ကိုယ်ဟာစီယုံကြီးကိုဆင်းနေနိုင်ငံတော်ရဲ့ဘတ်ဂျက်ဝန်ကြီးနဲ့သူတို့တွေကမင်းရောက်တော့စီယုံဆုံးဆောင်တာရှိတယ်ဆိုတော့ဒီရောပွဲကစက်ခံရေးပါတီနိုင်ရဖို့အတွက်ပဲဝန်ရံဆောက်ခံပေးရမယ်သဘောတည်ထားလို့ပြောခြင်းနဲ့လက်ရှိလေတရားမျှတမှုရှိလို့နောင်ရှင်လည်းတရားမျှတမှုရှိမှာမဟုတ်ဘူးသူတို့တွေလည်းကြိုးရှိမှာမဟုတ်ဘူးအဲတော့ကျွန်တော်ကမတရားတာကိုနှိုးသိနေတယ်။မတရားတာကိုမတရားဘူးလို့လည်းပြောနေတယ်ဆိုရင်မတရားတာကိုကြုံဆိုင်ဆိုင်အောင်လို့စူးစမ်းဖို့ကျွန်တော်ကတိုက်တွန်းနေတယ်။လက်ရှိဒီဘဝဝင်မဲ့ပုံစံတွေပေါ့နော်
။ဟုတ်ကဲ့အခုလိုမှလည်းအဲ့တော့ကျွန်တော်တို့ဒီတနုနဲ့စကဝိုင်းအတွက်ပြထားတဲ့အချင်းကအတော်လေးစားပါပါကြီးခင်ဗျာ။အဲ့တော့နောက်ဆုံးပိတ်အနေနဲ့ပေါ့လေဒီပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်၄ယောက်ကတယောက်ကိုမိနစ်အနည်းငယ်စီအပြစ်ဒဏ်အနေနဲ့မိမိပြောလို့ရများကိုလွတ်လပ်လပ်ပြောစေချင်ပါတယ်။အဲ့တော့ပြည်ထောင်စုဒီမိုကရေစီပါတီကဦးတမ်းမင်းဆိုစပြီးပြောပါလားခင်ဗျာ။
အော်ဟိုလေဦးလွန်ရွှေဦးလွန်မော်နဲ့တို့ကျွန်တော်တခုပဲမေးချင်ပါလေရွေးကောက်ပွဲဝင်တာကအဖြစ်တခုမထွက်နိုင်ဘူးဆိုရင်ရွေးကောက်ပွဲကိုတပိတ်မောက်တော့အဖြစ်တခုထွက်နိုင်သလားဆိုတော့ကျွန်တော်တို့အားလုံးအဖြစ်တခုတော့ပေးဖို့တော့လိုအပ်မယ်ထင်ပါလားအဲ့ဒီအဖြစ်ကကျွန်တော်တို့ပြည်သူတွေလိုက်လုံနိုင်တော့အဖြစ်တခုဖြစ်လို့ရှိရင်ကျွန်တော်နိုင်ငံရေးသမားတွေအားလုံးအလိုက်လုံကိုအရှင်းသေးပါလို့အင်မေ့ချ်တခုအဲ့ဒီ information တခုတို့ကျွန်တော်ပေးချင်ပါလေ
ဟုတ်ကဲ့အဲ့ဒါဒေါက်တာလွတ်စေဘယ်လိုပြောမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းတို့ပြောချင်ပါတယ်။ဟောဆိုတော့အခုလက်ရှိမှာပေါ့နော်အခုသနညီကိုတွေပြောတဲ့ရေကောက်ဝဲဝင်နေတဲ့အစိုးရတစ်ဖက်ဟုတ်လားကျွန်တော်တို့ဒီလူတို့ကတကယ်ကိုလေးစားညံ့လို့ကြီးညိုတဲ့တော်ဆန်းစုကြည်ကိုယ်တိုင်ကဟုတ်လားဆုံးဖြတ်ပြီးတော့ရေကောက်ဝဲဝင်ရတစ်ဖက်ဆိုရဖြစ်နေတဲ့ချိန်မှာ ကျွန်တော်ညနေအားကြတော့ဟိုကျွန်တော်တို့ကိုယ်ရဲ့လေခဏကျွန်တော်ဘာလို့ရှိမှတောင်းတက်တဲ့ဖိဖက်ပြရပြီအဲမပြောတော့ပါဘူးတော်တော်လည်းပဲကျွန်တော်တို့အားလုံးကညီညွတ်ဟလာကျွန်တော်ရဲ့လူလူကောင်းဆောင်တော်ဆန်းစုကြီးနဲ့ဟလာသတို့ရဲ့တားတဲ့တန်တဲ့ချက်ကြီးခဲ့တဲ့ဆိုရင်ငါဖကူလိန်မရွေးကောက်ပွဲကြီးอ่ะတော်တော်မရှိပြက်ပြပြီတော့ပေါ့နော်အနာကမှာငါဖကဘာလို့ဆက်ပြီးတော့လိန်လေအုပ်ချု ီတိုင်းပဲဟလားငါအဖမင်းလိုမင်းလည်းရနေဝီဝီရောဟလားဒီရွေးကောက်ပေါ်ဝင်ပြန်ရမယ်ဆိုရင်တော့ဒါမဲ့ရွေးကောက်ပေါ်ကြီးကဖြစ်သွားခဲ့ရင်လည်းပေါ့နော်ငါအဖလည်းဥမာပေါ့နော်ဘိုးချုပ်ကြီးသိန်းဆိုင်ဘွားနဲ့ဦးသိန်းဆိုင်ဘွားနဲ့မဆိုးဖွက်ပြီးတော့တအုပ်ချက်တာပဲရှိမယ်တော့နိုင်ငံရေးရဲ့အစ်တရားဘာမှလည်းအကြောင်းလည်းရှိမှာမဟုတ်ဘူးအဲဆောနာတော့တဲ့ဟိုညီကိုလေထွက်တော်ကျင်းမှာတို့တို့လေးထိုင်ပြီးတော့ဘာမှလည်းပြောခွင့်ရှိမှာမဟုတ်ဘူးဆက်ခါကြတော့ဟိုမထူးတဲ့ဇက်ကြီးကိုဖြင်းနေမဲ့စာညီညင်းနဲ့ခုခံလိုက်ရင်တို့ဆင်းကအလားရှင်လက်အောက်ကနေညီတမျိုးထဲပေါ့နော်လုံးခတ်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုပဲရှင်းရှင်းလင်းပြောလဲပါတ
ယ်ဟုတ်ကဲ့ဒေါက်တာဦးလွန်စစ်ခင်ဗျအဲ့တော့အမျိုးသားဒီမိုကရေစီအင်အားစုကဦးမျိုးစောအောင်ခင်ဗျနောက်ဆုံးအနေနဲ့အပြစ်ဒဏ်ပြောလို့ရများဘူးလွတ်လပ်စွာပြောနိုင်ပါတယ်ခင်ဗျပြောပါ
ကျွန်တော်အနေနဲ့ကတော့လေဒီရွေးကောက်ပွဲတာမရှိခဲ့ဘူးပေါ့နော်ရွေးကောက်ပွဲတစ်ခုကျက်သွားတယ်ပဲဖြစ်ဖြစ်မလုပ်ခဲ့ဘူးပဲဖြစ်ဖြစ်ပေါ့နော်ဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့ဒီတက်မတော်အနေနဲ့ဘာမှထူးခြားမှာမဟုတ်ပါဘူးသူကဒီအုတ်ချုံမြေအတိုင်းအုတ်ချုံမှာပေါ့နော်ဒါကြောင့်မလို့ကျွန်တော်အပြောင်းလဲတစ်ခုဖြစ်ဖို့ရာအတွက်ရွေးကောက်ပွဲကိုဖြစ်လဲဖြစ်စေခြင်းနဲ့ပြီးတဲ့ခါကျတော့ပြည်သူလူထုတွေလည်းဝမ်းပြီးနေပေးစေခြင်းနဲ့ပေါ့နော်ဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဒီဒေါ်ဆန်းစုကြည်က NLD ကိုဒီရွေးကောက်ပွဲမှာဒီကြံလည်မှတ်ပုံမတင်ခြင်းဘူးလို့သူကသူရဲ့သဘောဆန္ဒကိုထုတ်ပြန်ခဲ့တာပေါ့နော်သူ့အနေနဲ့ဒီတပိတ်မောက်ဖို့ကို comment ပေးခဲ့တာမျိုးမရှိပါဘူးမရှိတဲ့အခါကျတော့ဒီစီသူလူလူတွေအနေနဲ့ကလည်းရွေးကောက်ပွဲမှာပြန်ပြီးတော့မှမဲပေးဖို့လိုအပ်ပါလိမ့်မယ်ရွေးကောက်ပွဲမှာပါဝင်မဲပေးမှလည်းပဲဒီတက်မတော်အနေနဲ့ဒီအစဉ်တစိုက်ပေါ့နော်ဒီနိုင်ငံတော်တာဝန်ကိုယူထားရကနေမှဒီစီသူလူလူတွေပါဝင်တဲ့အစိုးရတစ်ခုကိုရမှာပါရမှာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီရွေးကောက်ပွဲဟာမရှိမဖြစ်လဲလိုအပ်တယ်ကျွန်တော်ဖြစ်ဖို့လဲလိုအပ်ပါတယ်ရွေးကောက်ပွဲတာတကယ်လို့ကျက်သွားတယ်မဖြစ်ခဲ့ဘူးဆိုလို့ရှိရင်တက်မတော်အတွက်အရှုံးမရှိပါဘူးတက်မတော်ကတရားရဂိုင်လုံးအုတ်ချုံမြဲအုတ်ချုံမှာပါကျွန်တော်ဒါလေးပဲပြောချင်ပါတယ
်ဟုတ်ကဲ့ဦးမျိုးစောခဏလေးရရရခဏလေးကျွန်တော်ခုဦးလုံမော်နိုင်ပြောလိုက်မယ်ပြီးတော့ဟိုဖြစ်နေတယ်ဖြစ်နော်ဟုတ်ကဲ့အဲ့တော့ဦးလူမော်နိုင်ရောခင်ဗျာအပြစ်တအနေနဲ့ဗာများပြောလို့ပါသေးလဲခင်ဗျာ
ကျွန်တော်ကဇူရောပွဲကိုကျွန်တော်ကမဆန့်ရမှာဘူးဇူရောပွဲဆိုတာကဒီမိုကရေစီရှင်ထုံးတင်ပြီးရတော့ရှိလို့ရှိရမယ်ဟာဖြစ်တယ်ကျွန်တော်ဆန့်ရတာဇူရောပွဲလုပ်ဖို့အတွက်စေခံထားတဲ့ဆောင်းရှိဖွဲ့စည်းပုံအခြေခံကိုကျွန်တော်ဆန့်ရတာဖြစ်တယ်ဒီဆောင်းရှိဖွဲ့စည်းပုံအခြေခံကိုကိုရှင်းပြပြီးတော့လုံးဝဇူရောပွဲဖြစ်တဲ့အတွက်ကျွန်တော်တို့ကဇူရောပွဲကိုအပိမောက်ကိုကန့်ကွက်ဖို့ကျွန်တော်ကစိုက်တွန်းနေတာဖြစ်တယ်လက်ရှိဒီဆောင်းရှိဖွဲ့စည်းပုံအခြေခံကိုကိုရှင်းပြပြီးတော့ဇူရောပွဲဖြစ်လာတယ်လို့ရှင်းရတယ်ကျေးဇူးဒီစာနာရှင်စနစ်တဆူရှိဖို့ပဲဖြစ်တယ်။ကျန်းခံရေးပါတီအနေနဲ့စာနာရှင်စနစ်တဆူရှိဖို့ပဲဦးတည်တော့မှာဖြစ်တယ်။အဲတော့ရောဘတ်ကိုဝင်းဖောင်းလိုက်ပြီးတော့ကျွန်တော်တို့သင်အားသူချင်းချင်းညီညီနဲ့ညီညီကြောက်ခွေကြမယ်။လူရင်းကျန်းစာနေလိုင်းရရှောက်ဖွေတွေ့ရှိလေဆိုတဲ့ဇာတ်လို့ပဲကျွန်တော်တို့အားလုံးစုပေါင်းပြီးတော့ညီညီရှောက်ဖွေမယ်။လူတို့မျက်နှာပုံပြီးတော့လူတို့သင်အားနဲ့တော်ပြန်လဲပြီးတော့တော့ဆက်ဖို့ကျွန်တော်တို့ရဲ့ကောင်းတဲ့ခြေကျွန်တော်လူတို့အတွက်တိုးပြတဲ့ကြားလက်ကတော့အိုက်ဖလာနော်ဒီရယ်အဲ့တော့ကျွန်တော်ကပြောချင်တာကရုံးပွဲကိုတပိတ်မှောက်ပါရုံးပွဲပိတ်မှောက်ပြီးတော့ကျွန်တော်တို့အချင်းချင်းညီမျိုးနဲ့နီးလန်းတွေရှာကြမယ်ဒီလူလူမျက်နှာပို့ပြီးတော့လူလူတစ်ရလုံးပေါဝင်လာနိုင်တဲ့ဆိုရှယ်မီဒီယာတွေနဲ့ကျွန်တော်တို့ဒီအားစနစ်ကိုဆက်လက်ဆိုက်ချက်ပေါင်းမယ်ဆိုတဲ့အားမျိုးကိုကျွန်တော်တိုက်တွန်းချင်ပါတယ်နော်ဖိတ်ခေါ်ချင်ပါတယ
်ဟုတ်ကဲ့ဦး
တမောဆို
ဟုတ်ကဲ့ဦးလူမွန်နိုင်ကျေးဇူးပဲအဲ့တော့အခုဘတူလက်ခင်ဗျဟိုဖြည့်ချင်တာဟုတ်ပြီဟုတ်ပြီဟုတ်ပြီဟုတ်ပြီဒေါက်တာလုံးဆိုလည်းပြောမယ်ဟိုဦးတမင်းဆိုရအဲ့တော့ဦးတမင်းဆိုရဖြည့်ဆွဲပြောချင်တာချင်းရပါတယ်ခင်ဗျပြောပါ
ဟုတ်ကဲ့ခုနဥက္ကမောင်ဆိုလို့ကိုလူမန်တို့ပြောသွားတယ်ပေါ့နော်သူတို့ပြောတဲ့ရွေးကောက်ပွဲကိုတပိတ်မောင်ဖို့ဆိုတဲ့လမ်းကြောင်းကဘလောက်ထိဖြစ်နိုင်လဲဆိုတော့သူတို့ပြန်စဉ်းစားဖို့ကျွန်တော်နည်းနည်းတိုက်တွန်းချင်ပါတယ်ကျွန်တော်တို့ကပြည်တွင်းမှာနေပြီးတော့20လုံးလုံးအန်တီလမ်းတွေကိုလိုက်ခဲ့ကြတယ်ဒီလိုဖြတ်တန်းမှုတွေအကုန်လုံးကိုခံရတာကပြည်သူတွေပဲခံရတယ်ဆိုတော့သူတို့နည်းနည်းလေးနားလေသဘောပေါက်ဖို့ကျွန်တော်နည်းနည်းတိုက်တွန်းချင်ပါတယ်ရွေးကောက်ပွဲကဖြစ်ရဖျားဖြစ်ဖို့ဆိုတာကျွန်တော်တို့အာမမခံနိုင်သေးပါဘူးနောက်တစ်ခုကဘာရှိလဲဆိုဖီးယားဖေယားဖြစ်ရမယ်လို့ကျွန်တော်တို့ကတိုက်တွန်းနေတာတောင်းဆိုနေတာပါဖီးယားဖေယားဖြစ်ပါတယ်လို့ကျွန်တော်တို့ပြည်တော်စုအတူတူပါတီကဘယ်တော့ခါမှလည်းမပြောဝဲပါဘူးတော့အနေနဲ့နည်းနည်းလေးပြန်စဉ်းစားပြီးဖို့ကျွန်တော်နည်းနည်းလေးတိုက်တွန်းကြတာပ
ါ
ကျွန်တော်တို့လုပ်တဲ့လုပ်ရတဲ့အကုန်လုံးကတတ်မတော်အစိုးရကိုတတ်ဆိုးချင်အောင်လုပ်နေတာလားတတ်မတော်အစိုးရတတ်တန်းတူအောင်လုပ်နေစစ်အာဏာရှင်စနစ်ကျေအောင်ချုပ်ရင်စနစ်
ဆုံးတောင်းတုံးနေတာလားဆိုတော့သူတို့ပြန်ပြီးစဉ်းစားပြီးနည်းနည်းကျွန်တော်တိုက်တွန်းပေးပါမယ်ဟုတ်ကဲ့ဒေါက်တာဦးလင်းစေခင်ဗျာကျွန်တော်တို့အပြည့်ပြောင်းရပြီဝေလောက်ဝမ်းလို့ပြကျွန်တော်တို့လာဖအနာချင်းစနစ်တရားဝင်ကပောင်းမှာဖြစ်အောင်လို့ဘိုင်းဝန်းပန်းဖို့ကူညီရတဲ့လူတွေပဲလို့ကျွန်တော်တို့တစ်ချက်ပြောချင်တယ်နောက်ထပ်ကတော့ကျွန်တော်တို့လူကောင်းဆောင်ကျွန်တော်ကသိပြောရတဲ့ကိစ္စမှာက
ကျွန်တော်တို့ရွေးကောင်းဆောင်ကတော့ကျွန်တော်မျိုးပညာရှိစကားပဲပြောမှာပဲလေဟုတ်လားရွေးကောက်ပွဲကိုကျွန်တော်သဘေးပေါက်ပြလို့တော့ဘယ်မှမပြောပါဘူးအဲ့တော့အဲ့ဒါကိုသဘောပေါက်ရင်တော့ဒါမဲ့ဒီနားဖက်လောက်ကရွေးကောက်ပွဲမှာဘယ်လိုဖြတ်တမ်းမယ်ဆိုတာကိုဦးနှောက်ရှိရှိနဲ့ပဲစဉ်းစားနိုင်လို့မလို့ကျွန်တော်ကတော့အဲ့လိုပဲမျှော်လင့်နေကြဟုတ်ပြီဟုတ်ပြီဦးလို့စေတို့ကျွန်တော်တို့
ရပါပြီခင်ဗျာရပါပြီဟုတ်ပြီအကဲနောက်တစ်ခါကျွန်တော်တို့ပြည်ပရောက်နေတဲ့မြန်မာရေးလှုပ်ရှားသူဦးလူမော်နိုင်ရေးကျေးဇူးအများကြီးတင်ပါတယ်ဗျာဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကျွန်တော်ဦးလားဆွေတို့ဦးလူမော်နိုင်တို့တစ်ခုလောက်ပဲရီကွက်လုပ်ချင်တာပါကျွန်တော်တို့ပြည်တွင်းကိုလာပြီးတော့နိုင်ငံရေးလှုပ်ရှားပါလို့ကျွန်တော်တို့ကြိုးစိုးနေပါတယ်ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒါလေးပဲ ဟုတ်ကဲ့ဟိုမြေမြန်ပတ်တယ်လို့ပြောပြောရမှာမဟုတ်ပါဘူးအားလုံးလည်းလေးစားပါတယ်သူတို့ရဲ့စွန့်စားတဲ့စိတ်ဓာတ်လည်းကျွန်တော်အခုဆွမ်းလာကြောက်ရတယ်လို့ပဲပေါ့နော်ကြားပါတယ်ဆိုတော့အားလုံးကတော့ကိုယုံကြည်ရကိုလိုကြတာပဲလေကျွန်တော်အချိန်နဲ့တမိုင်းရပဲကျွန်တော်ဆုံးဖြတ်ပေးပါပါနော်ကျွန်တော်လူလူရပဲဆုံးဖြတ်ပေးပါပါအားလုံးကယုံကြည်တာပဲကိုဆက်လို့ကြပါလို့ပဲကျွန်တော်လည်းအဲ့